ကယောဂကာလာရဲ့ကမ္ဘာစီးပွားရေးအခြေအနေကထင်ထားတာတပိုပြီးကောင်းမွန်နေပေမဲ့ဗိုင်းရပ်စ်ကူးစက်မှုအသစ်ဖြစ်ပွားမှုရှိမရှိအပေါ်မူတည်နေသေးတယ်လို့နိုင်ငံကစီးပွားရေးစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုကဗုဒ္ဓဟူးနေ့ကပြောပါရယ်အနောက်နိုင်ငံ38နိုင်ငံပါဝင်တဲ့ပါရီမြို့အခြေစိုက်စီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးတိုးတက်မှုအဖွဲ့ OEDC ကကမ္ဘာစီးပွားရေး 4.5 ရာခိုင်နှုန်းကျဆင်းမယ်လို့တွက်ချက်ခံမှန်းခဲ့တာကြောင့်ဇွန်လအတွင်းကခံမှန်းချက်6ရာခိုင်နှုန်းထက်ပိုပြီးခံတာတဲ့ခံမှန်းချက်တရဖြစ်လာခဲ့ပါရယ်ရှိတဲ့ထဲမှာတော့ကမ္ဘာစီးပွားရေး900ရာခိုင်နှုန်းအထိတိုးတက်မယ်လို့လည်း OEDC အဖွဲ့ကခန့်မှန်းထားပါတယ်။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကိုအခုချိန်ထိမထိန်းချုပ်နိုင်သေးတာကြောင့်အဲ့ဒီတိုးတက်မှုကဗိုင်းရပ်စ်ကူးစက်မှုအသစ်ဖြစ်ပွားမှုရှိမရှိအပေါ်မှာမူတည်လိမ့်မယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့စီးပွားရေးကလည်းဒီနှစ်ထဲခန့်မှန်းထားတာတက်ပိုကောင်းမယ်လို့ OECD အဖွဲ့ကပြောပါတယ်။ကနေကအမေရိကန်စီးပွားရေး 9.3 ရာခိုင်နှုန်းကျဆင်းလိမ့်မယ်လို့ခန့်မှန်းထားပေမဲ့ OECD ကတော့ 3.8 ရာခိုင်နှုန်းသာကျဆင်းမယ်လို့ခန့်မှန်းလိုက်ပါတယ်။ကမ္ဘာစီးပွားရေးအင်အားအကြီးဆုံးနိုင်ငံ20ကြားဒုတိယအင်အားအကြီးမားဆုံးဖြစ်တဲ့တရုတ်တနိုင်ငံတည်းသာစီးပွားရေးတိုးတက်ဖို့ရှိပြီးဒီနှစ်ထဲ 1.8 ရာခိုင်နှုန်းတိုးတက်မယ်လို့ OECD ကခန့်မှန်းထားပါတယ်။နိုင်ငံစီးပွားရေးအပေါ်ယုံကြည်မှုဆက်လက်ရှိနေစေဖို့စိုးရတွေအနေနဲ့အခွန်တိုးမကောက်ခံဖို့နဲ့အသုံးစရိတ်တွေကိုမဖြတ်တောက်ဖို့ OECD အဖွဲ့ကအကြံပြုထားပါတယ်ခင်ဗျ။